ဧပြီလ24ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့မြမအရေး ASEAN ထိပ်သီးအစည်းအဝေးအတွက် CRPH ဒါမှမဟုတ် NUG အစိုးရကို ASEAN ကဖိတ်ခေါ်ထားခြင်းမရှိသေးဘူးလို့ CRPH နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကပြောပါတယ်ဦးထင်လင်းအောင်ကို Match Engine နိုင်ငံဆက်သွယ်နေမြင်ထားပါတယ
်ဒီဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံတကာသားမှကျင်းပဖို့စီစဉ်ထားတဲ့မြမအရေး ASEAN ထိပ်သီးအစည်းအဝေးပွဲကိုပေါ့လေ CRPHNUGD အမျိုးသားညီညွတ်ရေးအစိုးရကိုအာဆီယံဘက်ကထိတ်ခေါ်ထားတာရှိပါလားရှင်
။အတိအားကကျွန်တော်တို့မနေ့ညကနှစ်နာရီလောက်ထိတော့ဖိတ်ခေါ်တာမျိုးမရှိသေးပါဘူးကြောက်ကျွန်တော်သိရတော့တော့ American Center ချိန်ညနှစ်နာရီပေါ့နော်။ဆိုတော့မြန်မာ Center ချိန်ဆိုလို့ရှိရင်တော့နေ့လယ်12နာရီခွဲလောက်ပေါ့နော်။12နာရီခွဲလောက်ထိတော့ကျွန်တော်တို့ကိုတရားဝင်ဖိတ်ကြားခြင်းမျိုးမရှိပါဘူးကြောက
်။တကယ်လို့အာဆီယံဘက်ကအဲ့လို CRPH နဲ့ဒီ NUGD အစိုးရကိုဖိတ်ကြားလာမယ်ဆိုရင်ရောဘယ်လိုတုံ့ပြန်မှာရှင်။
အဖေကြလာမယ်ဆိုရင်တော့ကျွန်တော်တို့ကကြိုးရရမှာပေါ့ဗျာဒါကကျွန်တော်တို့ကိုတင်မှတ်ပြုပြီးတော့ဖေကြလာရဲဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ကဒါကိုကြိုးရရမယ်ဒါကိုကျွန်တော်တို့အနေနဲ့လေးနဲ့စဉ်းစားပြီးတော့ကျွန်တော်တို့ကတရားဖို့ကိုစဉ်းစားတော့မှာဖြစ်ပါတယ်ဗျာ
ဒီအင်ဒိုနီးရှားမှာကျင်းပမယ်ဒီမြမအေးအာဆီယံထိပ်သီးညီလာခံအစည်းအဝေးကိုတော့ဒီဗိုလ်ချုပ်မှုကြီးမင်းအောင်ဆိုင်ကိုယ်တိုင်တက်ရောက်မယ်ဆိုပြီးတော့ထိုင်းအစိုးရဘက်ကပြီးခဲ့တဲ့တောက်ချာနေ့လောက်ကသူတို့ကြေညာချက်ထုတ်ပြန်ထားတာရှိပါတယ်ဒါပေမဲ့စစ်ကောင်စီကတော့ဒီဗိုလ်ချုပ်မှုကြီးမင်းအောင်ဆိုင်တက်ရောက်ရှင်ရှိမရှိဆိုတာတော့တို့အတီးပြုဟိုထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးဆိုတော့တကယ်လို့ဗိုလ်ချုပ်မှုကြီးမေအောင်ဆိုင်ကတက်ရောက်နေဆိုလို့ရှိရင်သူကိုယ်တိုင်ပေါ့နော်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာသူ့ရဲ့ပြည်ပခီးစဉ်ပထမဆုံးဖြစ်လာမယ့်အနေထားလေးရှိသလိုသူ့ကိုဒီနိုင်ငံရဲ့ပြင်ပထွက်လာတာနဲ့ဖမ်းဆီးဖို့ဆိုပြီးတော့လူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုထားတာရှိပါတယ်ဆိုတော့တကယ်ပဲဗိုလ်ချုပ်မှုကြီးမေအောင်ဆိုင်အနေနဲ့ကဒီမြမရေးအာဆီယံကျေးဒီစီရီကိုသူကိုယ်တိုင်တက်ရောက်ဖို့ရှိရှိပါတော့ကိုတင်နေအောင်လို့ဘယ်လိုသုံးသပ်လဲရှင
်ကျွန်တော်အနေနဲ့သုံးသပ်မယ်ဆိုရင်တော့သူတက်ရောက်လိမ့်မယ်လို့ကျွန်တော်ကတော့မထင်ဘူးပြ။ဘာဖြစ်လို့လဲဆိုတော့သူအနေနဲ့တက်ရောက်လို့ရှိရင်သူဘာကြိုးထူးမလဲပေါ့သူအတွက်။ဘာဖြစ်လို့လဲဆိုတော့သူတို့လက်ရှိလှုပ်ထားခဲ့တဲ့ရာဇဝတ်မှုတွေကနည်းတာမဟုတ်ဘူး။ဒီကိစ္စပေါ်မှာအာဆီယံကသူ့ကိုဒါကိုချီးကျူးဖို့ဖိတ်တာလို့တော့ကျွန်တော်မထင်ဘူးပြ။အာဆီယံအနေနဲ့သူ့ပေါ်မှာတစုံတရာပြောဆိုလာမယ်ဆိုတော့သူလည်းတွေးမိပြီးသားဖြစ်မှာပေါ့အဲ့ဒါကြောင့်မလို့သူ့အနေနဲ့ဒါကိုရှောင်ကွင်းဖို့အတွက်သူတက်ရောက်လိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျအဲ
့တော့ဘလူချုံမှုကြီးမြောက်လိုင်းကိုဒီအာဆီယံအစည်းအဝေးကိုဖိတ်ခေါ်တဲ့အတွက်ဝေဖန်မှုတွေလည်းရှိတယ်လို့ပေါ့နော်အမျိုးမျိုးတွေလည်းရှိပါတယ်တစ်ဖက်မှာလည်းဘလူချုံမှုကြီးမြောက်လိုင်းကိုဖိတ်ခေါ်လိုက်တဲ့အတွက်အဲသူတို့စစ်ကောင်စီကပေါ့လေအတိမတ်ပြူလာရောက်တယ်ဆိုတာမျိုးလည်းအာဆီယံကိုဝေဖန်တာကြီးလည်းရှိတယ်အဲ့တော့အခုဆိုရင်ဒီလူထုအခြေပြုဖွဲ့စည်းတာနေပြီးတော့လည်းဒါဟုတ်ပေါ့စစ်ကောင်စီကိုအပြစ်မှတ်မပြုတ်ဖို့ဆိုပြီးတော့ဟိုသူတို့ကန့်ကွက်နေတာလည်းရှိတော့ဒီပေါ်မှာပေါ့နော်ကိုတင်လေးအောင်တို့ရောဘယ်လိုသုံးတာလဲရှင်
။အဲဒီမှာတော့ကျွန်တော်တို့ကနှစ်ပိုင်းခွဲပြီးတော့မြင်တယ်ဗျာ။ဘယ်လိုမျိုးလဲဆိုတော့သူ့ကိုဒီလိုမျိုးဖိတ်ကြားခြင်းဟာတစ်ဖက်ကကြည့်ရင်တော့ဟုတ်တယ်။ဒါစစ်ကောင်စီကိုအပြစ်မှတ်ပြုတ်လို့ဖိတ်ကြားတဲ့တံတန်တက်ရောက်နေတာပေါ့နော်။အာဆီယံကနေပြီးတော့ဒါပေမဲ့တစ်ဖက်ကပြန်ကြည့်တဲ့အခါမှာအဲစစ်ကောင်စီရဲ့ခုနကတော့ကျွန်တော်ပြောသွားသလိုပဲလောက်ထားတဲ့လူမှုလူတွေပေါ်မှာတပ်ဖြတ်ထားတဲ့ဒီရာဇဝတ်မှုတွေကရှိနေတဲ့အခါမှာနိုင်ငံတကာမှာလည်း pressure တွေရှိနေတယ်ဒီကိစ္စပေါ်နိုင်ငံတကာမှာလည်းဒီလောက်တောင်ပြောဆိုနေကြတဲ့အပေါ်မှာဒီ ASEAN ကဒါကိုသူ့ကိုအသိမှတ်ပြုဖို့ဖိတ်တာတော့မဖြစ်နိုင်ဘူးဆိုတဲ့ဟာမျိုးကျွန်တော်တို့ကသုံးသပ်တယ်ပြီးလို့ရှိရင်ဒါကိုနိုင်ငံတကာကဆိုတာထက်ကိုလေဒီအနောက်နိုင်ငံတွေကနေပြီးတော့ pressure တွေအများကြီးပေးထားတာရှိတယ်အဲ့ဒါအပြင်ကိုနောက်နိုင်ငံတွေကလည်း ASEAN နဲ့အနည်းကဆက်ဆက်ပြီးတော့သူတို့ကအာဆီယံနိုင်ငံတွေအပေါ်မှာသူတို့ချင်းကပ်ပြီးတော့ဆောင်ရွက်နေတာရှိတယ်။အဲဒီတော့ဒီဟာကဒီအာဆီယံအနေနဲ့မြမအရေးမှာဝင်ပြီးတော့ရပ်တန့်ဖို့မလုပ်ဖို့နော်ဆက်ပြီးတော့ဒီလိုမျိုးလူသားမှုတွေမကျူးလွန်ဖို့ဆိုတော့နော်ရာဇဝတ်မှုတွေမကျူးလွန်ဖို့ဆိုတော့ကိစ္စကိုသူတို့ချင်းကပ်ပြီးတော့ဖြေရှင်းသွားမလား။သို့မလို့ရှိရင်သူတို့အနေနဲ့ကြားဝင်ဆက်ဆက်တဲ့ကိစ္စမျိုးတွေလုပ်မလားဆိုတဲ့ပုံမှာလည်းကျွန်တော်တို့ကဒါဒီလိုလုပ်ဖို့ဖိတ်တာဆိုတော့သဘောမျိုးပေါ့နော်။အဲလိုမျိုးသုံးသပ်တဲ့အဲကိစ္စမျိုးလည်းရှိပါသေးတယ်။အဲ့တော့နှစ်ဖက်ကျွန်တော်တို့ကပြန်ပြီးတော့စဉ်းစားကြည့်ရမှာဖြစ်ပါတယ
်။တကယ်တမ်းဒီအာဆီယံထိပ်သီးအစည်းအဝေးဆိုတာကမြမအရေးအတွက်ကျင်းပရမယ့်အရာကတို့ဒီအာဆီယံနိုင်ငံကခေါင်းဆောင်တွေ၁၀နိုင်ငံလုံးကခေါင်းဆောင်တွေတက်ရောက်ဖို့ရှိတယ်ဆိုတော့အနေအထားမျိုးပေါ့နော်။ဒါပေမဲ့ဒီနေ့ဒီတနင်္လာနေ့မှာထိုင်းဝန်ကြီးချုပ်ကနေပြီးတော့သူကိုယ်တိုင်တက်ရောက်မှာမဟုတ်ပဲထိုင်းနိုင်ငံတိုင်းဝန်ကြီးကလည်းဒီအစည်းအဝေးကိုတက်ရောက်မယ်ဆိုပြီးတော့ထိုင်းဆိုရထုတ်ပြန်ကြေညာလိုက်ပါတယ်အဲ့တော့ဒီမြမရေးအာဆီယံထိပ်သီးအစည်းအဝေးရဲ့အခင်းချင်းပေါ့နော်ဘယ်လိုမျှော်လင့်ထားလဲရှင
်အတိအကျကတော့ထိုင်းကဒီရေးမှာနည်းနည်းအားပြော့သွားအောင်လုပ်တဲ့သဘောလားသို့မဟုတ်လို့ရှိရင်နောက်သူ့အနေနဲ့ဒါကိုဝင်ပြီးတော့မဆွက်ချင်တဲ့သဘောမျိုးနဲ့ဒီလိုကောင်းနိုင်ငံကောင်းဆောင်အနေနဲ့နည်းနည်းလေးရှောင်ထွက်ပြီးတော့သူရဲ့ နိုင်ငံရေးဝန်ကြီးကိုပဲလှက်တဲ့သဘောလားဆိုတော့ကျွန်တော်တို့လည်းနည်းနည်းသုံးသပ်ဖို့ရှိပါပါတော့အဲ့ဒီလိုပဲမြန်မာပြည်ကလည်းနိုင်ငံခေါင်းဆောင်ဆိုတဲ့အမျိုးနဲ့ဖိတ်တာမျိုးလားဘယ်လိုမျိုးလဲဆိုတော့ကျွန်တော်ပြန်ပြီးတော့စဉ်းစားဖို့ရှိပါတယ်
အဲ့တော့မြန်မာရေးဆွေးနွေးမဲ့ဒီအာဆီယံထိပ်သီးအစည်းအဝေးဒီရရဲ့ရလဒ်ကိုဘယ်လိုမျှော်လင့်ထားလဲရှင
်ဒီအစည်းအဝေးရဲ့ရလဒ်ကိုတော့ကျွန်တော်တို့ကအကောင်းဆုံးမျှော်လင့်ထားတယ်ဘာဖြစ်လို့လဲဆိုတော့အာဆီယံအနေနဲ့ဒီကိစ္စမှာတော်တော်လေးကိုအရေးပါနေတာတွေ့ရတယ်ကျွန်တော်တို့အနေနဲ့ကပြီးလို့ရှိရင်ကမ္ဘာပေါ်မှာတော်တော်ကိုပုံစိုးပန်းစိုးဖြစ်နေတဲ့စစ်ကောင်စီရဲ့လှုပ်ရက်တွေပေါ်မှာလည်းသူတို့ကတားဆီးနိုင်နေတယ်လို့ကျွန်တော်တို့ကမျှော်လင့်ထားတယ်ဗျဒါပေမဲ့အာဆီယံမှာလည်းသူ့ဟာနဲ့သူ့အကြံတဲတွေတော့ရှိနေနိုင်တယ်။တခုရှိတာကအာဆီယံအနေနဲ့ရှင်လဲလျှောက်တာပြားလဲဆွဲတာဆိုတဲ့ပုံစံမျိုးနဲ့မသွားဘဲနဲ့တက်တက်တာတာရပ်တည်ဖို့တော့ကျွန်တော်တို့ကမျှော်လင့်ထားတယ်ဗျ။